ယူကရိန်းနိုင်ငံရဲ့ကာကွယ်ရေးစွမ်းရည်ကိုအားဖြည့်ဖို့အတွက်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာ300,000ရထားတဲ့အကြောင်းအမေရိကန်ကာကွယ်ရေးဌာနကတောက်ကြနေမှာကြေညာခဲ့ပါတယ်။ဖေဖော်ဝါရီလနောက်ပိုင်းမှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့ခြင်းကလေးကဆိုရင်အမေရိကန်ကယူကရိန်းကိုအကူအညီပေးနေတာဒေါ်လာ1,600,000ရှိပြီဖြစ်ပြီးအခုထပ်ပြီးတိုးပေးတာပါ။အခုပေးမဲ့အကူအညီထဲမှာလေဆာရောင်ကြီးသုံးပဲ့ထင်းတုံးကြီးစနစ်တွေအဝေးထင်းဒရုန်းယာဉ်တွေခဲယမ်းမီးကြောက်တွေညာကြည့်ပစ္စည်းကိရိယာတွေညီပြည်ဟာမြောက်လုံခြုံစိတ်ချရတဲ့စစ်သွေးစနစ်တွေဆေးဘက်ဆိုင်ရာအထောက်ပံ့တွေနဲ့တန်ကြပ်ကာယဉ်တွေပါဝင်ပါတယ်။ရုရှားရွေးချယ်တဲ့စစ်ပွဲလမ်းကြောင်းကိုတွန်းလှန်ဖို့ရဲရင်နဲ့လုံဆောင်ချက်တွေကိုထောက်ခံပြီးတော့ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာနဲ့နေမြေတည်တံ့ခံရရေးတို့အတွက်အမေရိကန်ရဲ့မဆုံးနှစ်တဲ့တန်တိတံကိုဒီဆုံးဖြတ်ချက်ကအခိုင်အမာပြနေပါတယ်လို့ပန်ဒဂွန်စစ်ဌာနချုပ်ဂျော်ဝင်ရဂျွန်ကော်ဘီကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ယူကရိန်းစစ်ဘက်ကိုကူညီဖို့နောက်ထပ်ဆွမ်းအားတွေနဲ့ပတ်သက်ပြီးသမ္မတဂျိုးဘိုင်ဒန်နဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီတို့ဆွေးနွေးခဲ့ကြတယ်လို့သမ္မတအင်ဂျီရိုကလည်းဗိုလ်ထူးနေမှာထုတ်ပြန်ထားပါတယ်။ပန်ဒဂွန်စစ်ဌာနချုပ်ကအခုပေးမဲ့အကူအညီတွေထဲမှာတစ်ခုကတော့ Switch Blade လို့ဆိုတဲ့နည်းဗျူဟာမျိုးအဝေးထင်းဒရုန်းယာဉ်တွေဖြစ်ပါတယ်။ကမ္ဘာကြီး drones လို့တင်စားခေါ်ဆိုကြတဲ့အဲ့ဒီ switch blade drone ယာဉ်တွေကိုအဝေးထင်းမောင်းနေပြီးပြစ်မှတ်ကိုရှာဖွေတွေ့ရှိတဲ့အချိန်မှာထိုးစင်းပြီးတော့ဖောက်ခွဲဖြစ်စီနိုင်တဲ့ drone ယာဉ်မျိုးဖြစ်ပါတယ်။